လာနေနိုဝင်ဘာလရွေးကောက်ပွဲအတွက်မေးပွဲခွင့်ရှိသူတွေစီရင်မှာရိုဟင်ဂျာတွေတော်တော်များများမှာပါလာတဲ့အတွက်မေးပွဲခွင့်ဆုံးချုပ်မှာစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါစစ်တွေနဲ့ဘူးဒီတော်မုံတော်မျိုးနေတွေလိုမွတ်စလင်တွေအများပြားနေထိုင်ရာဒေသတွေမှာတည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မေးဆိုင်တက်ရှင်စီရင်မှာရိုဟင်ဂျာအများပြားပါမလာတာတွေ့ရတယ်လို့ဒေသခံတွေကပြောနေပါတယ်2010ပြည့်နဲ့2015ခုနှစ်ရွေးကောက်ပွဲတွေမှာပါမေးပွဲခွင့်ရခဲ့တယ်စစ်တွေမျိုးနဲ့တက်ကေပင်ချေွာကဦးမြင့်နိုင်ကတော့ဒီကြိမ်မေးဆိုင်တက်ရှင်စီရင်မှာမပါလာတဲ့အတွက်မေးပွဲခွင့်ဆုံးချုပ်မှာစိုးရိမ်တယ်လို့ပြောပါတယ်
မြတ်တော်ဆမကကျွန်တော်မေတေလမေတေခဲ့ပါတယ်ကျွန်တော်မေဆိုင်မှာလည်းပါခဲ့ပါတယ်အခုဒီမှာလာရင်းမေဆိုင်မှာတော့ကြာကြည့်တဲ့အချိန်မှာကျွန်တော်ကမေဆိုင်မှာတော့မပါပါဟုတ်ကဲ့ပါကျွန်တော်နိုင်ငံသားဆောင်ရည်ဆုံးဆုံးသွားမယ်လို့ကျွန်တော်တော့ပဲဆွေးနွေးတာလည်းပါကျွန်တော်ကဒီတိမှာဆိုရင် IPD စခန်းရောနောက်ပြီးတော့ဟိုဒေတာကြောင့်အားလုံးပေါင်းပြီးတော့ကျွန်တော်နှစ်သိန်းကျော်ကျွန်တော်လည်းရှိပါတယ်အဲ့မှာကျွန်တော်ကမေဆိုင်ကပါတယ်ဟာရာကျွန်တော်လည်းဆက်ထားပါလို့လားခင်ဗျာ
မြန်မာနိုင်ငံမှာစစ်စုနှစ်တွင်နေရှိပြီးစစ်တပ်ရဲ့အုပ်ချုပ်မှုဆုံးတက်ခဲ့ပြီးနောက်ပထမအကြိမ်ကျင်းပတဲ့2010ပြည့်ရွေးကောက်ပွဲမှာရိုဟင်ဂျာတော်တော်များများမေးပွဲခွင့်ရခဲ့ကြသလိုရိုဟင်ဂျာလွှတ်တော်ကိုယ်စားလှယ်နေဆုံး3ရက်လောက်လေးရွေးရှိခံခဲ့ရဖူးပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာနိုင်ငံသားသတ်မှတ်ချက်နဲ့ပတ်သက်လို့မူဝါဒအပြောင်းလဲတွေနဲ့အတူမေးပွဲခွင့်ရတဲ့ရှင်နေနဲ့ရင်ဆိုင်လာရတာပါ။ဒီတစ်ကြိမ်ရွေးကောက်ပွဲမှာအရင်ရွေးကောက်ပွဲတုန်းကမေးပွဲခွင့်ရခဲ့သူတွေမပါဒီတစ်ကြိမ်ရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲတုန်းကမေးပွဲခွင့်ရခဲ့သူတွေပါမေးဆိုင်တက်ရှင်စီရင်မှာမပါလာတဲ့အတွက်မေးပွဲခွင့်ဆုံးချုပ်မှာစိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်။ရိုဟင်ဂျာများစုရှိရာရခိုင်ပြည်နယ်ကဒေသတချို့မှာမေးစင်းရင်မှားရင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားထားတယ်လို့လည်းဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီတွင်ရမှုဦးကျော်စိုးအောင်ကပြောပါတယ်
။မဟုတ်ဘူးမွန်တော့ခရိုင်မှာရောစစ်ပြည်ခရိုင်မှာရောကတ်တယ်။ကတ်တဲ့ထဲမှာကျွန်တော်တို့လူတွေကမေးစင်းမှာပါတာတော်တော်နည်းတယ်။ပြည်မနဲ့ကွာတာပြည်မနည်းတယ်နည်းတယ်အပြိမနဲ့ကွာတာကဘာလဲဆိုတော့ပြိမက၃ကောက်ချွနဲ့လည်းမင်းမှာပါတယ်ဒီတော့စိတ်မှာပါတဲ့လူဖြစ်ရှိနေပြည့်သွားပြီဆိုရင်လည်းမင်းစီမှာပါတယ်ဒါပေမဲ့ရုံကြရီကမပါလာဘူးမတက်လာဘူးလို့ထင်ပါမတက်လာတဲ့ဟာကိုကျွန်တော်ရှင်းပြပြတော့နောက်ထပ်ထွက်လာအောင်လို့စူးစမ်းနေစာတင်ပြီးစာပို့ပြီဒီတော့ဒီကော်ပီကော်မရှင်ကိုလည်းစာပို့ထားတယ်နိုင်ငံတော်ကနိုင်ငံတော်သမ္မတကြီးစီလည်းပို့ထားတယ်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်စီလည်းပို့ထားတယ်
ရွေးကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မေးဆိုင်ရရှိစီရင်တွေမှာအချက်အလက်မှားယွင်းမှုတွေမပါဝင်တာတွေရှိတယ်ဆိုရင်တော့ပြင်ဆင်ခွင့်လျှောက်ထားဖို့တောက်ကြနေထီရှင်ပေးထားပါတယ်။ဒီအထက်မှာအချက်အလက်မှားယွင်းတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စီရင်တွေကိုတော့ရွေးကောက်ပွဲမကျင်းပခင်တလလောက်လိုအောက်တိုဘာလမှာထပ်မံထုတ်ပြန်တော့ဖို့လေကော်မရှင်ကစီစဉ်ထားပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးသူရင်ထွက်ကတော့မေးပွဲခွင့်ရှိသူတွေအားလုံးစီရင်ထီမှာပါအောင်ကြိုးပမ်းနေတယ်လို့ပြောပါတယ်။
အဲ့တော့ကကျွန်တော်တို့ကအခုကရှိကောက်ပြန်ဟိုအိမ်နိုင်ရာရောက်လက်ကောက်ကြတာပေါ့အဲ့ဒီအချိန်မှာဟိုဒီလုံးကတော့တက်တောင်တဲ့ဟိုသားတီသွားနေမရှိဘူးဆိုရင်တော့အဲ့ဒီအိမ်ကခြံထားခဲ့မှာပေါ့နော်ခြံထားခဲ့တော့အဲပါမှာပေါ့ဘုရားမေးစင်းမှာဒါမဲ့အဲ့ဒီအရာကြီးကိုအခုကကောက်တင်ပြန်ကောက်တာပါလေအဲ့ဒီတန်ခဲ့တဲ့လူတွေမတန်ရအောင်ရှောက်လို့ရအောင်ပြီးတော့အဲတင်ညာပြောကိုတရားကိုမေးစင်းကတ်ထားပြရတယ်အခုအဲ့တော့ကကြံနေခဲ့အခုချိန်ထည့်လိုက်ပေါ့ဒါရှိနေပြီးတော့ပြီးသွားမှာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံချုံရဲကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာစာရိုဟင်ဂျာစွန့်ရအုပ်စုကိုလိုင်းလိုင်းရှင်းလင်းရမှာမြန်မာလုံချုံရဲတပ်ဖွဲ့တွေကကြီးလေတဲ့လူခွင့်ရေးရှုဖော်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစွပ်စွဲထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေအဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေပေးဖို့လည်းတိုက်တွန်းနေကြတာပါရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်သိမှမပြုတဲ့မြန်မာဆိုရနဲ့တပ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေစွပ်စွဲနေတဲ့လောက်လူခွင့်ရေးရှုဖော်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရေးတွေကိုလည်းဥပဒေနဲ့ညီခံစွာခွင့်ပြုထားကြောင်းပြောဆိုထားပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားပါတယ်ခင်ဗျာ